Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ VOA စီစဉ်တွေကို American တီရန်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုက်လက်မီတာ190ကနေလည်းနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မမ။ဟောင်ကောင်မှာဆန္ဒပြကျောင်းသားတွေခြေကုပ်ယူထားတဲ့ Polytechnic တက္ကသိုလ်ကျောင်းဝင်ပတ်လည်ကိုလုံခြုံရေးတပ်ဖွဲ့တွေဆက်ပြီးတော့ဝိုင်းထားပါတယ်။ American သမ္မတ Donald Trump ကိုတရားစွဲတင်မတင်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီတွေမှာဒီသတင်းပတ်ထက်သက်သေ6ရောက်ထပ်မင်းစစ်ဆေးဖို့ရှိပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကြေညာပေးပါမယ်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ NLD ပါတီလွှတ်တော်ကိုယ်စားလှယ်ဦးဝေတင်ကိုလွှတ်ပေးရင်းလွှတ်တော်မှာအရေးကြီးအဆိုတင်သွင်းတဲ့ဆွေးနွေးတဲ့အချိန်မှာစစ်ဘေးရှောင်ပြည်သူတွေကိုကူညီဆောင်ရှားမှုအားနည်းတဲ့အကြောင်းနှိုင်းယှဉ်ဝေဖန်တာတွေရှိနေပါတယ်
။တပ်ဖွဲ့ကြောင်းမှပြစ်မဲ့ပြည်သူတွေတင်ကျပြည့်စည်မှုပေါ်တိတ်ဆိတ်နေခြင်းဟာတရားမျှတမှုမရှိသလိုလွှတ်တော်ကိုယ်စားလှယ်များရဲ့ပုံစားပြစ်မှုကိုယခုချိန်မှာပြည်သူတွေက
ရခိုင်အမျိုးသားပါတီကိုယ်စားလှယ်ဒေါက်ထုမေရဲ့အတန်းနဲ့တူနားဆင်ကြရမှာပါ။တခါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာအစိုးရတပ်နဲ့တအောင်းပလောင်လက်နက်ကိုင်ဖွဲ့လို့ကြတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေကိုပတ်ဝန်းကျင်ရွာတွေကအကူအညီပေးနေရတဲ့အခြေအနေချင်းပြည်နယ်တွန်းဆန်မြို့နယ်ကမူလာတန်းပြဆီယာမတူကိုကသဲလူမျိုးတူကတနက်နဲ့ပြစ်လို့တေဆုံးသွားတာနဲ့အတူတညင်မြို့နယ်ကသဘာဝတရားရှိတာဆရာတော်ရဲ့ကိုပိုင်ငွေနဲ့ဝယ်ထားတဲ့ plastic အမိုက်တန်ချိန်တစ်နေ့ကိုတန်ချိန်20ချစ်ဖြတ်ပေးနိုင်တဲ့အမိုက်ချစ်ဖြတ်အကြောင်းတွေကိုနားဆင်ကြရပါမယ်။အခုရေဆုံးတော့တင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညို့ဦးတို့ပြောပြပါမယ်ရှင
်။ဟောင်ကောင်မှာဆန္ဒပြကျောင်းသားတွေရှိနေတဲ့ Polytechnic တက္ကသိုလ်ကျောင်းဝင်ပတ်လည်ကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေဆက်ပြီးဝိုင်းထားပါတယ်။တက္ကသိုလ်ဝင်ထဲမှာပိတ်မိနေတဲ့ယာနဲ့ချီတဲ့ဆန္ဒပြသူတွေနဲ့ပူးပေါင်းဖို့အတွက်ဆန္ဒပြလူအုပ်ကြီးကလုံခြုံရေးအသားစီးတွေကိုညပိုင်းကကြော်ဖြတ်ဖို့ကြိုးစားခဲ့ကြပါတယ်။ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ပေါက်လူစုခွဲခဲ့ပါတယ်။ဒီကနေ့အစောပိုင်းတော့အထီးကရုံးနှိမ်နင်းရေးရဲတွေဝိုင်းထားတဲ့ကြားကဆန္ဒပြကျောင်းသားတို့ကျောင်းထဲကနေထွက်ပြေးဖို့ကြိုးစားခဲ့ပါတယ်။ထွက်ပြေးတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ပေါက်ခဲ့တယ်လို့နောက်ကလိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်။Polytechnic တက္ကသိုလ်ပြဝန်ထဲမှာပိတ်မိနေတဲ့ကျောင်းသားယာနဲ့ချီငင်းငိမ့်ချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဘက်ကစပီးအင်အားသုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမသုံးဘူးဆိုတဲ့အာမခံချက်ရခဲ့ကြောင်း Polytechnic တက္ကသိုလ်ကျောင်းအုပ်ကြီးတန်ဂျင်ကွမ်းကပြောကြားပါရယ်ကျောင်းဝင်တဲ့ကနေငင်းငင်းချမ်းချမ်းထွက်ခွာခွင့်ကိုလည်းရရှိခဲ့တယ်လို့ကျောင်းအုပ်ကြီးကပြောပေမဲ့ဘယ်တော့စပီးကျောင်းသားတွေထပ်သွားနိုင်မယ်ဆိုတာမရှင်းသေးပါဘူး။ဒီနေ့ကနေညတော့ကလည်း Polytechnic တက္ကသိုလ်ဝင်တဲ့ဝင်ဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေပဋိပက္ခဖြစ်ခဲ့ပါတယ်။ကျောင်းထဲကိုရဲတွေဝင်မလာနိုင်အောင်ဝင်ပေါက်နားကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကတက္ကသိုလ်ကျောင်းဝင်တချို့ထဲမှာဆန္ဒပြကျောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်လို့အတားအဆီးတွေလုပ်ခဲ့ကြသလိုမိလောင်ပုံးတွေလေးခွာအကြီးစားတွေကြောက်ခဲတွေနဲ့အစင်းတင်လုပ်ထားခဲ့ကြပါတယ်။ကျောင်းဝင်တွေကနေဆက်ပြီးခုခံနေမယ်ဆိုရင်ချီအစ်စ်တွေနဲ့ပြစ်မယ်လို့ရဲကအကြိမ်ကြိမ်သတိပေးထားပါတယ်။တစ်ချိန်တည်းမှာပဲမျက်နှာဖုံးတွေဖုံးကွယ်ဆန္ဒပြတာတားမြစ်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးရဲ့အမိန့်ဟာဖွဲ့စည်းပုံဥပဒေနဲ့မညီဘူးလို့ဟောင်ကောင်တရားရုံးချုပ်ကဒီကနေ့ဆုံးဖြတ်ပါတယ်။အောက်တိုဘာလတုန်းကထုတ်ပြန်ခဲ့တဲ့အမိန့်ဟာအခြေခံအခွင့်အရေးတွေကိုချိုးဖောက်တာဖြစ်လို့ဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်ခဲ့ပါတယ်
။သမ္မတထရန်အနေနဲ့လာမယ့်ယူကော့ပွဲသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်ဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့စီးပွားရေးကိစ္စတွေကိုစုံစမ်းဖို့ဆိုပြီးတော့ယူကရိန်းအပေါ်ဖိအားပေးခဲ့တာဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အောက်တိုဘာကျောင်းနာပွဲတွေလုပ်နေရမှာအခုဒုတိယပတ်ထဲဝင်လာပြီဖြစ်ပါတယ်။ဒီတပတ်ထဲမှာတော့အဓိကကြားတဲ့သက်သေတွေကိုစစ်ဆေးကြားနာဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်ဆဲအစိုးရရှိတွေရောအစိုးရရရှိဟောင်းတွေရောရှေ့ဦးထက်မင်းကိုကြားနာဖို့ရှိပြီးတော့ဒီထက်မှာတော့ဥရောပသမ္မတဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကအဓိကပုဂ္ဂိုလ်ဖြစ်နေပါတယ်။သူကတော့လာမယ့်ဗုဒ္ဓဦးနေ့မှာကြားနာစစ်ဆေးဖို့တဲ့စီစဉ်ထားပါတယ်။သမ္မတကြီး Sondland ဟာသူ့ကိုသမ္မတ Trump ကသမ္မတမခန့်ခင်တုန်းကတော့သမ္မတ Trump အတွက် 2016 ရွေးကောက်ပွဲဆွေးနွေးမှာငွေကြေးအရအဓိကပံ့ပိုးကူညီခဲ့သူဖြစ်ပါတယ်။ယူကရိန်းသမ္မတအနေနဲ့ဒုတိယသမ္မတဟောင်းဘိုင်ဒန်ကိုစုံစမ်းစစ်ဆေးမယ်လို့တရားဝင်ကြေညာပေးဖို့နဲ့ဒါလို့မလုပ်ဘူးဆိုရင်တော့ယူကရိန်းကိုပေးဖို့ရှိနေတဲ့အမေရိကန်စီးအထောက်ပံ့တွေကိုပေးမှာမဟုတ်ဘူးလို့ယူကရိန်းသမ္မတရဲ့လက်ထောက်တူကိုတာမကြီးဆောင်လန်ကပြောဆိုအကြံကန်နေတယ်ဆိုပြီးတော့လွတ်တော်ရဲ့တကယ်ပိတ်စုံစမ်းစစ်ဆေးမှုတွေမှာတပ်တွေကထွက်ဆူထားပါတယ်။အခုလိုတာမကြီးဆောင်လန်ကယူကရိန်းကိုအကြံကန်ခဲ့တယ်လို့ပြောဆိုခဲ့တဲ့အင်ပီရိုအမျိုးသားလူမျိုးရေးလက်ထောက်တူဖြစ်တဲ့တင်မော်ရီဆန်နဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဖြစ်ခဲ့သူကတ်ဗော်ဂါရုကိုမနေ့ဖြန်အင်ကာနီလွတ်တော်မှာကျန်းမာစစ်ဆေးမှုရှိပါတယ်။ Dabin Dujeta Mike Pansier, and Gajai let out to Peter Jennifer Williams name. Muda Lunuri Council, Uyopa Yia, Nijai Mu, Dujabu Muji, Alexander Vedmandu Rule, Ingani Outlook Doma, Jana Wusi and Tawale, Thurna Uzloha, July La Nasanga, Ukraine Tamago, Tamara Trump, Fompiozin, Tamara Bari, Piole, Jagajare, Tatri, Pipare. Bodonima, Outlook Tolang Comdi, Jana Bumaro, Tamarajiso, Pikamaka, Tamaji Song Lanabian, Gawin Jitana Yashi do Pite. Laura Copane, Nangajaya, American Tanyashi, David Hill Dugule, Jana Sesibu Shivare. Kamuda Lunuri Council, Uyopane, Rasha Sayan, Jida Yashi Hong, Fiona Hill Guru, Jalarini, Jana Sesibu Shivare.
The ruling on Nangatamara appeared Jantessa James Ogere, Gota Baya Raja Baksaga, Tusuya Nine, Nangay Lunuri, Diga Utape, Savia Domelu, Tamara appeared Amazon, Jojare Mingone, Marguerite Udavare. Anuraha Pura Muga, Shehang Pia Brawanema, Pilo de Changing Way Dreamma, Tamara Raja Baksaga, Lunesu, Tamil Net, Muslim Lumu, Taiwan Rigule, Tune do Ledrejabu, Taitongevare, T. Taiwan Hulonga, Shuika Buema, Tupjai Bedport, the Kenem, Maybe Gajadalu, Tabora Jemare, Goda Baya, Raja Baksa, Tamara Pilarepo, Suin, Jang, Pioja Gajaraba, Tuya Ku Tamara, Mahinda Raja Baksa, Letta Donga, Kagwe Wunji, Pietawan, you get to Goda Baya Ha, Sungere Seniga, Tamil Jarabonina, Pirinse, Sonta, Diga Kangani, Kind to a Ningay do Pibare, Akuni Ibralarunga, Easter Puero Nima, Lubangia, Chasa, Goya, De Songere, Degan Bonque, Taikai Murija, Longjong Yi, Bob, Miabi do Sui Nijaji Ma, Tamara Pilare, Gagwe Wunji Hanga, Nanga Yi, Longjong Yi, Yanyago, Piale di Saupi, a jump of water abawe, Longjong Yi, Chinchang Movement, Yago, Chimondo, Melu, Digni, Janjin Buema, Pioja Togevari.
ဒီခိုင်ပြည်နယ်အတွင်းတနစ်တခြားဆူဝါလာတဲ့အခြေအနေတွေပေါ်မှာဆွေးနွေးမကင်ဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုကြောက်ရဲ့ထူးကူစလေခရစ်စတင်းဘတ်ဂါကရခိုင်မြို့သားပါတီကိုပြောဆိုတော့ပါတယ်ရခိုင်မြို့သားပါတီနဲ့တွေ့ဆုံပြီးအထွတ်မှာထူးကူစလေခရစ်စတင်းဘတ်ဂါကဗီအိုကိုပြောပါတယ်အထူးကူစလေခရစ်စတင်းဘတ်ဂါဟာရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကိုအခြေအနေလာရောက်ပြီးတော့ဒီ ကြောင်းအထူးကိုယ်စားလှယ်ခရစ်စတင်းဘတ်နာကပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ EMP ပါတီပြောခွင့်ရဒေါ်အေးနုစင်ကဗီဒီယိုကိုခုလိုပြောပါတယ
်သူမှလာရတယ်လာပြီးရဲ့ဆိုရင်တစတစဆွံ့ရွာပြီးတော့ရခိုင်ပြည်သူတွေရဲ့ထိခိုက်နေတာနေရာမှုတွေကိုပဲမြင်တွေ့ရတာကိုယ်တိုင်ကသူအရန်ကိုစိတ်မကောင်းဖြစ်မိပါတယ်ဆိုတာနဲ့ပဲသူမိတ်ဆက်လိုက်တယ
်အစောပိုင်းကတော့အထူးကိုယ်စားလှယ်ခရစ်စတင်းဘတ်နာဟာမောင်းတော်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ပဲရခိုင်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်လွှတ်တော်မှာတွေ့ဆုံခဲ့စဉ်အတွင်းဒေသအတွင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုအခြေအနေအပြစ်ခတ်ရစဲကြီးအလားအလာနဲ့ညီငယ်ဆိုင်ရာဆွေးနွေးပွဲကိစ္စတွေနောက်တစ်ဖက်နိုင်ငံကိုရောက်နေတဲ့နေရာဆွန့်ခွာသူတွေပြန်လည်ဝင်ရောက်လာမဲ့ပေါ်သဘောထားအမြင်တွေမကြာခင်ကျင်းပတော့မယ့်2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုလည်းဆွေးနွေးမေးမြန်းခဲ့တယ်လို့သိရပါတယ်ခရစ်စတင်းဘတ်နာဟာမြန်မာနိုင်ငံကိုနိုဝင်ဘာလ23ရက်နေ့ကရောက်ရှိလာတာဖြစ်ပြီးတော့ရခိုင်ပြည်နယ်ကိုတော့မနေ့နိုဝင်ဘာလ18ရက်နေ့ကရောက်သွားခဲ့ပါတယ်။မနေ့ချက်မှာတော့ရခိုင်ပြည်နယ်ကပြန်လည်ထွက်မှာပါ။အထူးကုစရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးစောအောင်လည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15563ညနေလိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီနေ့ကနေညပဲနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်တရုတ်ပင်လယ်ထဲမှာအမေရိကန်စစ်တပ်အင်အားပြသနေတာရပ်ဖို့ထိုင်ဝမ်နဲ့ပတ်သက်လို့နောက်ထပ်မြေယာမှုတွေထပ်မဖြစ်အောင်ရှောင်ချဖို့တရုတ်ကအမေရိကန်ကိုပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြုလုပ်တဲ့အာရှကာကွယ်ရေးဝန်ကြီးများဆိုင်ရာစီးပွေးပွဲအတွင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟေးတို့တနင်္ဂနွေနေ့ကအလွတ်တဘောတွေ့ဆုံစဉ်မှာအခုလိုပြောခဲ့တာပါ။တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ကစစ်ရေးအင်အားပြသနေတာရပ်ဖို့နဲ့တင်းမာမှုတွေဖြစ်အောင်ရံမစားဖို့အတွက်တရုတ်ကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြောင်းတရုတ်ပြောခွင့်ရသူဟူချင်းကသတင်းတောက်တွေကိုပြောပါရယ်အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေနယ်နိမိတ်ပိုင်းနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖို့ပြီးစစ်စခန်းတွေဆောက်လုပ်နေတယ်လို့ရေချောင်းတွာလာရေးကိုလည်းကန့်သတ်ဖို့ကြိုးစားနေပါရယ်ဒီနေရာတွေဟာနိုင်ငံတကာပိုင်ဖြစ်တာမို့လွတ်လပ်စွာသွာလာခွင့်ရှိတယ်လို့အမေရိကန်ကပြောပြီးအမေရိကန်ရေတပ်သင်္ဘောတွေမကြာခဏဖြတ်တန်းသွားရောက်နေတာဖြစ်ပါတယ်။ဒ ထိုကသူတို့ပိုင်တဲ့အဖြစ်သဘောထားတဲ့ထိုင်ဝမ်ရဲ့စီးရဲဆက်ဆံမှုအပါအဝင်တရားဝင်ဆက်သွယ်မှုမှတ်သမ्याကိုကန့်ကွက်တယ်လို့ထိုကကွယ်ရေးဝန်ကြီးဝေကအမေရိကန်ကာကွယ်ရေးဝန်ကြီးအက်စပါကိုပြောကြားခဲ့ပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေမှာတတိနဲ့ဂိုင်းတွယ်ဖို့လိုအပ်ပြီးထိုင်ဝမ်ကျွမ်းဆွယ်မှာမရေရာမှုအသစ်တွေထပ်မဖြစ်အောင်လုပ်ဖို
ne ti cha tikama te ti sinu bwe thalo phu sei mwin za bu su do naw tha te ti sinu bwe lo phu tamra tran ye twitter bo ga yita chet ko pyan lai tong pyan lai ba de di chin nya chet ko do myaw korea nang ga jai un ji chana a chan pi kim kwan kim chan kwan na mai ne thau pyan lai da phit pi lo american pyaw su ni ne tru ne su ne mu de ko le ma lo chin mu so yin do myaw korea po yan du lu myu taw tha de mu wa la de ko pyan yauk phu song phyat tin ne lu phaw pya ba shi ba de Now Korea net and man sasan yi pu ya la si bu su bi taw Korea net pu twet si le chi mu de ko yat pu American bet ga song phyat lai pi le naw tabaw tu yi cha ya pu twet a hlin ma a hlin myan ko saw yet ba su bi myaw Korea kaun saung Kim Jong Un ko tamna Trump ga Twitter ga ni bi yi ta tai tung ka ba le that twet cha un zo su bi naw that thi thi sinu bwe lou lu le tabaw ra ko le tamna Trump ga phaw pya yi ta ka ba le အဲဒီနောက်မြောက်ကိုရီးယားဘက်ကနေအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာပါအမေရိကန်ဘက်ကတောင်ကိုရီးယားနဲ့ပူးတွက်စီလေးချင်းမှုကိုရပ်ဆိုင်းလိုက်ပြီးမယ်လို့မြောက်ကိုရီးယားဘက်ကတော့ဒီတုံ့ရက်အတွင်းမှာပဲစီလေးချင်းမှုနှစ်ကြိမ်လုပ်ပါတယ်ဒီကြောင့်စီလေးချင်းမှုတစ်ခုမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအမ်ကိုရိုင်းတယောက်ကြီးကြပ်ဆောင်ကြည့်ပြီးတော့ရန်သူကိုရင်ဆိုင်ရေးအတွက်အသင့်ပြန်ထားဖို့ဆိုပြီးတော့လေတရဲတွေကိုတိုက်တွန်းပြောပါတယ်မြောက်ကိုရီးယားအနေနဲ့အခုလိုမျိုးစီလေးချင်းမှုတွေနဲ့ဒုံးလက်နက်ဆန်းသတ်မှုတွေကိုအခုလာပြီးတွင်တိုးပြီးလုပ်လာပါတယ်ဒါဟာတန်တမာရေးအတွက်ပြားတစ်မျိုးလို့ယူဆသုံးသပ်ရပါတယ်
အီတလီနိုင်ငံမှာဆက်ပြီးရေကြီးနေတဲ့ Venice မြို့မှာဒီကနေ့ရေနည်းနည်းပြန်ကျပါတယ်။ဒါပေမဲ့ဒူးကောင်းလောက်ရှိနေသေးတဲ့ရေတွေကြားမှာမြို့ကန်တွေနဲ့ကမ္ဘာလက်ခီးတွေတွေဒီကနေ့သွာလာနေကြရပါတယ်။တင်းင်းကလေးနေအပါဝင်ပြီးခဲ့တဲ့သတင်းပတ်တုန်းကရေပေါ် Venice မြို့မှာပင်လယ်ရေမျက်နှာပြင်အထက်9ဘေလောက်3ချိန်ရေကြီးခဲ့ပြီးဒီချိန်မှာနှစ်ပေါင်း90ကျော်အတွင်းအမြင့်ဆုံး6ဘေကျော်ဖြစ်ခဲ့ပါတယ်။မြို့ရဲ့အထင်ကြီး Saint Mark's ရေပြင်မှာရေတွေကြီးနေတဲ့အတွက်တင်းင်းကလေးကပိတ်ထားခဲ့ရပါတယ်။လာမယ့်သတင်းပတ်တွေအတွင်း၄ဘီလောက်ဒီရေမြင့်တဲ့အုံမဲ့လို့လည်းခန့်မှန်းထားပါတယ်။ပင်လယ်ရေတွေကြောင့်ရှေးဟောင်းမြို့မှာပျက်စီးဆုံးရှုံးမှုဟာဒေါ်လာတန်းတစ်ထောင်ကျော်တယ်လို့မြို့တော်ဝန်ကတတိယနေဝင်းလေးကပြောပါတယ်။ Venice မြို့အပြင်အီတလီတခြားမြို့တွေဖြစ်တဲ့ Pisa နဲ့ Florence မြို့တွေမှာလည်းရေတွေကြီးနေပါတယ်ရှင်
။လေးလာချက်တစ်ခုရဆိုတော့နိုင်ငံတကာကျောင်းသားတွေဟာအခြားကမ္ဘာတိုင်းမြို့တွေဆာလို့ရှိရင်အမေရိကန်မှာအစီအပြင်ပညာသင်ကြားရေးအတွက်ပို့ပြီးတော့လာရောက်ကြတာတွေ့ရပါတယ်။ဒါပေမဲ့လို့ဒီလိလာကျဲရပဲအမေရိကန်ပြည်တော်စုကိုစီးပင်ပညာရေးအတွက်လာရောက်တင်ကြတဲ့နေရာမှာနိုင်ငံချုပ်ကကျောင်းသားတွေတည်ရတာကြာဆင်းသွားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနဲ့နိုင်ငံတကာပညာရေးသိပ္ပံတို့ပူးတွဲပြုစုတဲ့နှစ်ဆင့်ထုတ်ပြန်နေကြ Open Doors အစီအစဉ်စာကိုအခုတနင်္လာနေ့မှာထုတ်ပြန်ကြော်ဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံဦးတို့ပြောပြသွားတာပါရှင်။အခုမြန်မာပြည်ထဲကသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နှာစင်ကြရပါမယ်။ရခိုင်တပ်မတော် AA ဘက်ကဖမ်းထားတဲ့ချင်းတိုင်းရင်သား NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးဝေတင်ပါဝင်ဖမ်းဆီးထားခံရသူတွေအ мян ပြန်လွှတ်ပေးရေးအရေးကြည့်အစိုးကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ AA ဘက်ကတော့ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံ့ပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လက်ရှိအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်မှအာဏာရပါတီကလွှတ်တော်ကိုယ်စားလှယ်အတွက်ကြတော့မှအရေးကြီးအစိုးတင်တာကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စားလှယ်အယောက်200နီးပါးကမဲမပေးဘဲနေခဲ့ကြပါတယ်။ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်မေခစုစည်းတင်ပြထားပါတယ်ရှင်။
AA ဘက်ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့က NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်အပါအဝင်အိန္ဒိယနိုင်ငံသားတွေကိုဖမ်းဆီးခဲ့တာမှအိန္ဒိယနိုင်ငံသားတွေကိုတော့ပြန်လွှတ်ပေးခဲ့ပြီးမဲ့အခုချိန်ထိဦးဝေတင်ကိုထိန်းသိမ်းထားခဲ့တာပါဒီကနေ့နဲ့ဆိုရင်သတင်းနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်ဒါကြောင့်ပြီးခဲ့တဲ့နိုဝင်ဘာ13ရက်နေ့ကလွှတ်တော်ကိုယ်စားလှယ်ဦးဝေတင်အပါအဝင်ရခိုင်တပ်မတော် AA ဘက်ကဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးရေးတောင်းဆိုတဲ့အရေးကြီးအဆိုကိုပြောင်စုလွတ်တော်မှာလက်ရှိအာဏာရ NLD ပါတီဘက်ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်လို့ဒီကနေ့လွတ်တော်တွင်ဆွေးနွေးရမှာတော့ကိုယ်စားလှယ်အများစုကလူမှုရွေးကောက်တင်မြှောက်ထားသူကိုခုချိန်ထိဖမ်းထားတဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသလိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်မတူဝီမဲဆန္ဒနယ်ကဥပါထံကတော့AA လှုပ်ဆောင်ချက်ကချင်းနဲ့ရခိုင်လူမျိုးတွေကြားမှာလူမျိုးရေးပရိပခဖြစ်အောင်လှုပ်ဆောင်တယ်လို့ဖြစ်နေတာကြောင့်အ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုသွားခဲ့ပါတယ်
။ရှေးရခိုင်ကလေးကငင်းချမ်းစွာသူရင်ထွေးနေခိုင်လာခဲ့ကြတဲ့ချင်းလူမျိုးနဲ့ရခိုင်လူမျိုးကြားမှာ အချင်းချင်းလွဲမမှုစိတ်ဝန်းကွဲပြားမှုတွေဖြစ်ပေါ်လာစင်မှာဖြစ်ပြီးပြိပခါကိုမွေဖွားပြီးတလို့ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်အင်းအင်းအနေနဲ့ယခုလိုလူရဲ့မျိုးကိုလုံးဝရှောင်ရှားပြီးဥဝိတ်င်းနဲ့အပြစ်မဲ့ပြည်သူများကိုအမြန်ဆုံးထွက်ပြေးဖို့လိုကြောင်းဆွေးနွေးလိုပါတယ
်ရခိုင်မျိုးသားပါတီကမထူမီကလည်းဖမ်းဆီးထိန်သိမ်းထားတာကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပေမဲ့ရခိုင်မှာအတိဒုက္ခရောက်နေတဲ့အမေရောကံပြည်သူတွေအတွက်လည်းဥွေတင်လိုပဲအစိုးရဘက်ကတိုက်တွန်းပေးဖို့လွှတ်တော်တောင်းဆိုသွားခဲ့ပါတယ်
။တရားမျှတမှုနဲ့ဥပဒေရအကာအကွယ်ဟာအင်အားသည့်ကြီးသူတွေအတွက်ဖြစ်နေပြီးခိုကုန်းရမယ်ဖြစ်နေတဲ့တိုက်ပွဲဆောင်ပြည်သူများအတွက်စကလုံးတက်တက်မြကြားကောင်းရုံမှပြောနေရင်တော့ပြည်သူတွေဟာမြေစာပင်အဖြစ်ဖြစ်တဲ့ဖြစ်လာမှသိချပါတယ်။တိုက်ပွဲကြောင်းမှာပြည်မဲ့ပြည်သူတွေတည်ကျပြည့်စည်မှုပေါ်တိုက်ဆိုင်နေခြင်းဟာတရားမျှတမှုမရှိသလိုလွှတ်တော်ကိုယ်စားလှယ်များရဲ့ကိုယ်စားပြမှုကိုယခုချိန်မှာပြည်သူတွေကမေးခွန်းထုတ်နေကြပါတယ
်။ရခိုင်မှာအတိဒုက္ခရောက်နေသူတွေအတွက်အစိုးရပံပိုးကူညီမှုအားနည်းနေတာကိုနှုတ်ဆက်နေခဲ့တဲ့လွှတ်တော်ကလက်ရှိအာဏာရပါတီကိုယ်စားလှယ်ထိန်းသိမ်းခံထားရတဲ့ကိစ္စမှာအရေးကြီးအဆိုတင်သွင်းခဲ့တဲ့အပေါ်အေအဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကတော့ပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်
။တော်တော်လေးတရားမျှတမှုမရှိတဲ့လုပ်ရလို့ကျွန်တော်ကအဲ့လိုမြင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တိုင်းပြည်မှာအခုတည်းနေပြီးတော့ပို့ပြီးတော့ဒီမဖြစ်မနေလုပ်ရမယ့်ဒီလိုမှလုပ်ငန်းတွေအများကြီးရှိတယ်။ဒါနဲ့ပါလီမန်ကအဲ့ဒီလုပ်ငန်းတွေကိုသူတို့လုပ်တာမတွေ့ရဘူး။လို့ခိုင်ဆုံးတာလို့ရှိရင်ဒုက္ခတွေဟို700အထက်ရှိတာတိုးတော့ဒီကိစ္စတွေကဟိုအရေးပေါ်အဆိုးတင်ပြီးတစ်ခါပါလီမန်ကနေပြီးတော့ပြည်သူတွေအကျိုးကိုရှေ့ရှုပြီးတော့မှတက်တက်မမလုံးဝမဲ့လုပ်ငန်းတွေ
ဥွေတင်ဟာလူမျိုးစုတွေကြားတွေ့ခွဲတာရခိုင်လူမျိုးတွေကိုနှိတ်ကုတ်ဖို့လုပ်တာစတာတွေရှိလို့အခုလိုဖမ်းဆီးထိန်းသိမ်းထားတယ်လို့အေအေဘက်ကဆွဆွဲထားကြပေမဲ့ဒီကနေ့လွတ်တော်ကလည်းအများစုကတော့ဒါကိုညှင်းဆို့သွားကြပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့ကိုယ်စလဲအယောက်200နီးပါးလောက်မဲပေးတာမရှိခဲ့သလိုတက်မတော်သားလွတ်တော်ကိုယ်စလဲတွေဘက်ကဆွေးနွေးဖို့လှုပ်ထားပြီးမှဝင်ရောက်ဆွေးနွေးခြင်းမပြုဘဲပယ်ဖျက်ခဲ့တာလည်းရှိခဲ့ပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကစီအေပရိဖက်ကဘက်ကိုအလှည့်ပေးခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ယာနဲ့ချီတဲ့ဒေသခံရွာသားတွေဟာတိုက်ပွဲလွတ်ရာကိုတင်ရှောင်နေကြရပြီးသူတို့အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုပတ်ဝန်းကျင်ရွာတွေကကူညီထောက်ပံ့ပေးနေကြရပါတယ်ဒီနေ့တော့အစိုးရတပ်မတော်နဲ့ TNLD ကြားမှာတိုက်ပွဲမရှိတဲ့အကြောင်းနဲ့ကြောင်မဲဘက်မှာတော့အစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်နေတာရှိနေသေးတဲ့အကြောင်းTNL ဘက်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီလ17ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား300လောက်ဟာဘေးလွတ်ရာကျေးရွာတွေကိုတိမ်းရှောင်နေရတယ်လို့တအံ့မျိုးသမီးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီစင်္ကာကပြောပါတယ်
လောလောဆယ်ဒုက္ခတွေ300ဒေါ်လာတော့ရှိနေတယ်အဲ့ဒီကြောင်မဲမြို့နယ်ပန်းနေရနဲ့မန်ခောက်ရလာတာတော့မှခွန်ကော်ရရှိမယ်တော့ဖယ်ရရှိမယ်အဲ့ဒီနာလွေရနေလာပြီးမှပန်းနေနဲ့မန်ခောက်ကိုခွဲပြီးတော့နေကြတာပေါ့ကုန်းကြီးကျောင်းမှနေစုပြီးတော့နေကြတယ်တရားတော့ဆင်တော့လောလောဆယ်ကသူဒီရှိနေတဲ့ရွာလည်းမျိုးနဲ့နေရမဟုတ်တဲ့ခါကြတော့အဖက်ကြီးတွေလာပြီးတော့ကိုကြီးထောက်ပံ့တာတော့မတွေ့ရသေးဘူးဒီနီနာမှာရှိနေတဲ့ရွာ၃လေးရွာတွေကစုပေါင်းပြီးမှသာပေါ်တော့ပုံစံလေးတဲ့အပိုင်းတွေတော့တွေ့ရတယ်
တိတ်ဆောင်လာသူတွေမှာလက်နက်ကြီးကြီးစားထိမှန်သူ3ဦးလောက်ရှိပြီးဒဏ်ရာမပြင်းထန်ကြောင်းနဲ့တိုက်ပွဲဖြစ်စဉ်အတွင်းအားပြောင်ရွာကအိမ်5လုံးလောက်ထိခိုက်ခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့ရက်တွေကကုတ်ခိုင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်လာရှုံးမှုဆယ်ပြည်တော်စုလမ်းမကြီးဟာယာယီပိတ်ခဲ့ရတာတွေရှိတယ်လို့စနေနေ့ကတော့လာရှုံးမြို့လေရင်ကွင်းအတွင်းကိုတရားခွန်မမရှော့တိုက်ဒုံးကြီးကျောက်ခဲ့တာကြောင့်လေရင်အသွာလာတွေယာယီရက်ဆိုင်ခဲ့ရပါတယ်ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေတဲ့ကြောင်း TNLA တန်းပလောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတဲ
့ဒီနေ့တော့ဘာမှမရှိသေးဘူးဘာမှမလုပ်ရလာရှိသေးဘူးကျွန်တော်ကတော့ဒီမင်းညာတင်ရလို့တော့ဒီကြောင့်မဲတက်ခိုင်းရဲ့မိန်းမတက်ခိုင်းရဲ့ဒီမနေ့ရောဒီနေ့ဒီအပြာနဲ့ဆေးမမတရားငါမမနဲ့အဲ့ဒီအပြာရောမှာတော့ shop ပြီးခဏနေရတယ်ရှိခိုင်းတယ်မာဒီနမ်ခန္ဓာနမရတံမြန်မာညနေရောအတက်ဝဲချပမှုရှိတယ်။အာနာညပါဒီနေ့ရောမအောင်မကြတယ
်။ကြောင်မဲမျိုးနယ်နဲ့နမ်ဆန်မျိုးနယ်အကြားမှာကျမရော်ကလက်နက်ကြီးနဲ့ပစ်ခတ်တာရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိခဲ့တဲ့နောက် TNLA ရဲ့ယာယီတက်စကန်တွေကိုစုခွာပေးခဲ့ကြောင်းလည်းပြောပါတယ်။ကြောင်မဲမျိုးနယ်ကဒေသခံတဦးကတော့ဒီကနေ့တက်ပွဲဖြစ်ပွားတာမရှိသလိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမရှိကြောင်းပြောပါတယ်။
今天这个在哪没事我们家呀我哭呀我当一把好话哎好嘛我也听你家的我哭的爸妈没事了我哭的爸妈没事了爸妈没家呀了我
ဒီကနေ့တိုက်ပွဲချင်းနေနဲ့ပတ်သက်ပြီးမင်းမြန်နိုင်ဖို့တမ်ဘရော့ဒရင်မန်ပြန်ကြားရေးအဖွဲ့ကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုဝင်ဘာလ16ရက်နေ့ကတော့ရက်ဖက်ဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တောင်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားတဲ့ကာလအတွင်းအရသာပြည်သူ30ကျော်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ယောက်သေဆုံးခဲ့ရကြောင်းနဲ့ရက်သားတွေကိုပြင်ပထတိုက်ခိုက်တာတွေအများဆုံးရက်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့ရှမ်းပြည်နယ်ကပြစ်ခတ်မှုတစ်ခုအကြောင်းကိုအလှည့်ပေးခြင်းပါတယ်။ရှမ်းပြည်နယ်တွန်းဆန်မြို့နယ်မှာတနက်နေ့ပြစ်ကတ်ခံရလို့မူလာရန်ပြဆီယာမတယောက်သေဆုံးသွားပါတယ်။တနက်သမားဟာကသဲလက်နက်ကိုင်းဖွဲ့ကလို့ဒေသခံတွေကပြောနေကြပေမဲ့ချင်းပြည်နယ်အစိုးရဖွဲ့ကတော့တာမန်ကသဲလူမျိုးတယောက်သားဖြစ်ပြီးလူမှုရေးပြဿနာရှိပုံရကြောင်းလောက်သာပြောပါတယ်။လောလောဆယ်မှာတရားခံကိုမမိသေးပါဘူး။ချင်းနေပြည်စုံကိုနိုင်ကုန်းအိမ်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်သွန်ဆန်မြို့နယ်ဟိုင်းကျင်းကျေးရွာအုပ်စုကပရီဗက်ဆန်ကျေးရွာမှာမူလတန်းပြကျောင်းဆရာမဒိန်လွန်မန်ကိုပြစ်တတ်သွားတဲ့သူဟာကသဲလက်နက်ကင်ဖွဲ့ကလို့ယူဆကြောင်းဟိုင်းကျင်းကျေးရွာသားတို့ကပြောပါရယ်။
အဲ့ဒီကြေးရွာကမူလတန်းပြဆရာမအဲ့ဒီကြေးရွာမှာရှိတဲ့ကသဲလက်နက်ကင်ကျေးရွာတနက်နေ့ပြစ်တတ်လိုက်တယ်။ကသဲလက်နက်ကင်ပေါ့။မမေပြီးတော့သူကဘဝညမနေ့ကုန်းလိုက်တော့မှဘာစိတ်ကြောက်စကားများလဲတော့မသိအဲ့ဒါကိုတနက်နေ့ပြစ်တတ်လိုက်တယ်။သူချင်းမတီးတော့ပြင်းစီးရင်စီးဘူးအပေါ်မှာလမ်းပေါ်မှာဆုံးသွားတော့အခုတော့စီးရင်မှ
ဟိုင်းကျင်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးကန်ဆိုင်ကကျောင်းဆရာမတည်ဆုံးမှုနဲ့ပတ်သက်လို့အခုလိုပြောပါတယ်
။အသက်ခံရတဲ့သဘောထင်နဲ့အခင်းကြီးတဲ့ရွာနေပြီးတော့ကျွန်တော်ဆုံးခဲ့လားမျိုးတော့လေ။အခုတည်ဆုံးကြတဲ့ကျောင်းဆရာမနဲ့ကျန်တဲ့တကြတဲ့လူသူတို့အနေနဲ့အပြန်အလှန်တွေဆက်ပြီးတားလို့ရှိတယ်။သူကတော့အိန္ဒိယနိုင်ငံကတပည့်လူမျိုးလားသူပြည်သူကောင်ဆိုမှအမျိုးသမီးပြောလဲကြားတာပေါ့လေ
။ကျောင်းဆရာမကိုပြစ်တတ်တဲ့သူဟာကတဲလူမျိုးတူလို့သာပြောဆိုပြီးလက်နက်ကန်ဖွဲ့ကလားဆိုတဲ့မေးခွန်းပေါ်သူလက်သေးချာမသိရကြောင်းအုပ်ချုပ်ရေးမှူးဦးကန်စင်ကဆိုပါတယ်။အခုလူသတ်မှုကျွလွန်သူဟာအိန္ဒိယဘက်ကိုတင်းချောင်သွားပြီလို့ဒေတာခန်ကဆိုပါတယ်။ဟိုင်းကျင်ကျေးရွာကနေကိုမန်ကဝေးတဲ့ဒွီဘက်ဆန်ကျေးရွာဟာအင်ဂျီ14အင်တာရှိပြီးအိန္ဒိယမြန်မာနယ်စပ်မှာရှိနေတာပါ။ချင်းပြည်နယ်သုံးဆန်မြို့နယ်ဟိုင်းကျင်ကျေးရွာအုပ်စုမှာအိန္ဒိယနိုင်ငံကကတဲတပုံတို့ခြေကုပ်ယူထားတဲ့ဒေတာဖြစ်ပြီးကတဲလူမျိုးတော်တော်များများရှိနေပါတယ်။ကျောင်းဆရာမတိန်လွန်မန်းကိုပြစ်တတ်သွားတဲ့ဖီနိုခေါ်ဗီနိုဟာကသဲလက်နက်ကန်ဖွဲ့ဝင်တယောက်လို့တေရခန်တွေကပြောဆိုနေကြပေမဲ့ချင်းပြည်နယ်ဆိုရဖွဲ့ဝင်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့လက်နက်ကန်ဖွဲ့မဟုတ်ဘဲဒီမှုခင်းအတွက်ရဲသားဖွဲ့ဝင်တွေနဲ့နေမြေခံစစ်တပ်ကနေတွားရောက်စစ်ဆေးနေတယ်လို့ဆိုပါတယ်
ဒီကနမီးမြင့်ချေရအမြစ်ဆန်နိုင်လို့ဒီမှာဖြစ်တာပေါ့နော်ကတဲရောကတဲလိုမျိုးပဲဒါနဲ့ဒီနေ့ကန်ဖိမဟုတ်ပါဘူးပြစ်ဆုံးသွားတာကဆရာမပေါ့စားတော့လည်းကျွန်တော်လက်နဲ့ကန်ဆင်ညာလာတော့မဟုတ်ဘူးပြစ်တတ်တဲ့လူကကတဲလိုမျိုးသူတို့မှပြစ်မှလူမျိုးပြက်ကလာလူရှိနိုင်တယ်ဒီနေ့ပဲရဲနဲ့စက်ကိုတော့ခက်ပြီးတော့မီးမြင့်ခက်တယ
်ပြီးခဲ့တဲ့တောက်ကြန်နေ့ကအိန္ဒိယမြန်မာနယ်စပ်မှာခြေပြုတဲ့စူမီတော်လိုင်းရေးတပ်မတော် ZRA နဲ့မြန်မာစစ်တပ်တို့ကြားသုံးဆံမြို့နယ်တွင်စိန်ကီယာဆန်တောင်ကျမ်းမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ဘက်ကတိုက်ရင်အားနဲ့နေမြေရှင်းလင်းရေးလှုပ်ဆောင်နေပြီးတခြားထူးခြားတဲ့ဖြစ်စဉ်မရှိခဲ့ဘူးလို့ဒေသခံတွေကပြောပါတယ်။သုံးဆံမြို့နယ်ကြီးခန်းနယ်စပ်ဘက်မှာမြန်မာတပ်မတော်ပါဝင်စူမီတော်လိုင်းရေးတပ်မတော်အရှေ့ပိုင်းတိုင်းနဲ့မဏိပူကတဲတပ်ဖွဲ့တို့အခြေပြုနေကြပေမဲ့မြန်မာစစ်တပ်ဘက်ကတော့အတိအပြုပြောကြားတာတော့မရှိခဲ့ပါဘူး။
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုတခါတော့မြန်မာပြည်မှာစွန့်ပစ်အမိုက်တွေကိုစနစ်တကျဖျက်ဆီးနိုင်တဲ့စက်တခုအကြောင်းကိုပြောပြပေးမှာပါမြန်မာနိုင်ငံမှာတနေ့တခြားများလာနေတဲ့အမိုက်ပြဿနာကိုဖြေရှင်းဖို့တနေ့ကိုပလတ်စတစ်အမိုက်တန်ချိန်20ခြေဖြတ်ပေးနိုင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အမိုက်ခြေဖြတ်ဆက်ကိုတညင်သဘာဝတရားရိပ်သာမှဆန့်သက်လည်ပတ်နေပါပြီဂျပန်နိုင်ငံကနောက်ဆုံးပေါ်နည်းပညာနဲ့တိစောက်ထားတဲ့အဲ့ဒီဆက်ကိုသဘာဝတရားရိပ်သာဆရာတော်ကသူကိုယ်ပိုင်ငွေနဲ့မတီးတင်သွင်းခဲ့တာဖြစ်ပါတယ်။တညင်မှာကျင်းပတဲ့ဒီဆက်လေပတ်ပုံသရုပ်ပြပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ plastic အမိုက်တွေကိုစနစ်တကျဆွန့်ပစ်ဖို့နဲ့ခြေပြန့်နိုင်မှုဆိုတာမြန်မာပြည်မှာတစားတစားများပြားလာတဲ့အမိုက်ပြဿနာတွေကတခုပါ။ဒီလိုအမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အရက်ဘက်အဖွဲ့အစည်းတွေကလည်းတနိုင်တစ်ပိုင်ဆောင်ရွက်လာတာကိုတွေ့ရပါတယ်။တန်လျင်သဘာဝတရားရိပ်တာနဲ့15ပြည်ရွာတစ်ဝိုက်ကပလတ်စတစ်အမိုက်တွေကိုရှင်းလင်းဖို့အတွက်သဘာဝပတ်ဝန်းကျင်ကိုနီလန်တကျထိန်းသိမ်းပေးနိုင်တဲ့အမိုက်ခြေဖြတ်ဆက်ကိုတန်လျင်သဘာဝတရားရိပ်တာမှစတင်လည်ပတ်နေပါပြီ Let Lomaro di Mike Chipia Saha, Yita Winchema, she did Mike Duguda, Shilin Binaima, Pipime, Tanaya Loma, she did Mike Yatanago, Shilin and Yama, Sampia and Nine, Sierra Giga, Yuelo Sangalu, the Bawa Dia Yitae, Muichi in it, Pisi Tinay, Bind Down when she do, Siali told me that we got your body.
My dear, Kuba Winyama, Yamian, Yavono, Samba Winyama, Toto Miania, Yani or the Thomas will lend you money to win in Twinyali. ยินดีเนี่ยไอ้ขาจ้ะတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှင်လိုက်ရင်တော့ဒီဆက်လေးကတော့ဘာမှမဟုတ်ဘူးဒါပေမဲ့ဟိုဒါပြောမယ်ဆိုရင်စံပြတစ်ခုအနေနဲ့စလုပ်လိုက်တာပေါ့စံပြတစ်ခုအနေနဲ့ဆရာတို့ကြီးကဒါဒီပလတ်စတစ်တွေဟာဒီတို့ဒီကဝင်းကျင်မှာအရင်ယူရုပ်စုအကြီးတန်းနေဒီဟာကိုဘယ်လိုပုံစံနဲ့ငါတို့စပြီးလုပ်လို့ရမယ်ခြေတလန်းစလှမ်းလိုက်တာပေါ့
ညီမငွေကျ3000လောက်နေပါကြာတဲ့နဲ့ဒီအမိုက်ချစ်ဖြတ်စက်ကိုဂျပန်နိုင်ငံကမှာယူတာဖြစ်ပြီး24လနာရီလည်ပတ်ပြီးတနေ့ကိုတန်ချိန်20ချစ်ဖြတ်ပေးနိုင်တာပါဒီအမိုက်ချစ်ဖြတ်စက်ကပြာမုံအနည်းငယ်သာထွက်ပြီးထွက်လာတဲ့ပြာမုံကိုလည်းအုပ်လုပ်တဲ့နေရာမှာတုံးနိုင်တာကြောင့်အလေအလွတ်မရှိပဲတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိဘူးလို့ဂျပန်နိုင်ငံကနည်းပညာတွေကိုလွှဲပြောင်းတင်သွ
မိကိုမထွက်ဘူးနောက်ပြီးတော့ဒီဒိုက်ဆန်တို့ပါတို့ဒီဒီအစိတ်တောင်းဒီမထွက်ဘူးပေါ့နော်အဲ့လိုထိန်းနိုင်နေနောက်ပြီးတော့လောင်စာကိုလည်းသူကထည့်ကြမလို့ဝင်နေသူကသူဟိုချိဖြတ်သွားတာပေါ့အပူနဲ့ဆိုတော့အဲ့ဒီဥစ္စာမျိုးဆရာတော်ကသဘောကျတယ်ပေါ့သဘောကျတဲ့အတွက်ဟိုနမူနာအနေနဲ့အဲ့ဒီပမာပြေမှာဒီဆက်တစ်ခုဆရာတော်ကစပြီးတော့တည်ထောင်ပေးတဲ့သဘောပါ
အခုလိုအမိုက်ခြေဖြတ်ဆက်တက်ဆင်မှုအတွက်ဂျပန်နိုင်ငံကပညာရှင်တွေနဲ့အချိန်ချင်းတိုင်ပင်ပြီးမြန်မာပြည်ကအမိုက်တွေနဲ့ကိုက်ညီတဲ့ခြေဖြတ်စနစ်ကိုရဖို့အတွက်အကြံပေးခဲ့တဲ့ Professor Shu Ishi Yokoyama ကမြန်မာပြည်မှာအမိုက်တည်ယူတဲ့စနစ်ကိုတရားမလုပ်ထားဘူးလို့ဆိုပါတယ်
။シューカシステムは普通収集車って言われるそういうゴミの収集する車が。
ゴミがタイスをね、タイスや薬物をね、薬物やしてအမိုက်ပြဖို့အတွက်အမိုက်တဲတဲ့ကားတွေကအဲ့ဒီရက်စုကိုလာပြီးတော့တဲတဲ့အခါမှာလဲအမိုက်အစိုးအမိုက်အချောက်ဆိုပြီးတော့ခွဲကြပြီးတဲကြတယ်မြန်မာပြည်မှာကတော့အမိုက်တဲယူတဲ့စနစ်တေချာလောက်ထားတာမတွေ့ရဘူးလူတိုင်းကအဲ့ဒီလိုပဲပြစ်နေကြတာတွေ့ရတယ
်ပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းဖို့အတွက်အစိုးရမှသာမကဘဲပြည်သူတွေမှလည်းတာဝန်ရှိတာကြောင့်သဘာဝတရားရိုက်တာအနေနဲ့လဲတနိုင်တစ်ပိုင်းဆောင်ရွက်နေတာလို့ဆရာလေးဒေါ်မီတာဝီကပြောပါတယ
်လူသားအကျိုးပြုလုပ်ငန်းမှာအစိုးရမှမဟုတ်ဘူးလူတိုင်းလိုက်လုပ်နိုင်ရမယ်ဆရာလေးပြောအမိုက်ကိုကိုယ်တိုင်ပြစ်နိုင်တယ်လို့ကိုယ်တိုင်လည်းကောက်နိုင်ရမယ်။ဒါအဓိကအကြတော့အချက်အစိုးရဆိုတာပြည်သူကဖွဲ့ပေးထားတဲ့အစိုးရလေ။အဲ့တော့အစိုးရကိုကြီးပဲပုံချရတာဒါတိတ်တဘာဝမကြအောင်။ပြစ်တဲ့လူရှိလို့တိတ်နေရတာဒီပြစ်တဲ့လူတွေကကိုယ့်ကိုကိပ်လုံးနိုင်လို့ရှိရင်ဒါကြီးကတော့လောက်များစဲအကြောင်းမရှိဘူး။ဒါပေမဲ့လည်း50 50ပေါ့ပြည်သူမှာ50တောင်းဝင်ရှိတယ်လို့အစိုးရမှာ50တောင်းဝင်ရှိတယ်
လူတွေဆုံးပြစ်လိုက်တဲ့ plastic အမိုက်တွေဟာသဘာဝအလျောက်ပျက်စီးယုံရင်သွားခြင်းမရှိပဲနှစ်ပေါင်းများစွာတည်ရှိနေတာကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေုံသာမကပဲရင်းနှီးတံတားတွေရှင်တန်ရေးအတွက်လည်းအဟန့်အတားဖြစ်လို့နေပါတယ်။ဒါကြောင့်လည်း plastic ဆုံးပြစ်အမိုက်တွေကိုကမ္ဘာတဝန်းကြီးမားတဲ့ပြဿနာတစ်ခုအဖြစ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကရှုမြင်လာကြတာပါ။မြန်မာနိုင်ငံရဲ့လူဦးရေအထူးထပ်ဆုံးဖြစ်တဲ့ရန်ကုန်မြို့မှာလူတွေရဲ့ plastic ဆုံးပြစ်မှုဟာတရက်ကိုတန်300ရှိနေပြီး plastic အမိုက် 300.8 ကီလိုကိုနေ့စဉ်ဆုံးပြစ်နေတယ်လို့ plastic ရှော့ချရေးလှုပ်ရှားနေတဲ့တပ်မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်။ plastic အမျိုးအစားတွေကနှစ်ပေါင်း 2000 ကျားတဲ့အထိမပြတ်စီးဝဲတည်ရှိနေပြီးကောင်းကျိုးမရှိတဲ့ဒီအမိုက်တွေကိုရှော့ချနိုင်မှုအတွက်ကမ္ဘာတဝန်းလှုပ်ရှားဆောင်ရွက်နေကြပါတယ်။
စစပြပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပြုစာပေးပို့လို့တဲ့တိတိချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍမှာဒီမြန်မာပြည်ကပြိပခတွေကြောင့်နိုင်ငံတကာကဖိအားပေးတဲ့အခါမှာစီးပွားရေးအပေါ်ဘယ်လိုကြက်ရိုက်နိုင်တယ်လဲဆိုတာကို
နည်းစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်။ဒါမဲ့တချို့နိုင်ငံတွေကဒီလိုမျိုးနည်းစနစ်ခိုင်ခိုင်မှာ
မြန်မာနိုင်ငံအကျိုးဆောင်လုပ်ငန်းတစ်ခုကိုလုပ်ခဲ့ပြီးတဲ့ဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျွန်းလျာနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ပကိုးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကြေးရွာတချို့မှာဆိုရင်ကောက်ညင်းဆိုင်ပွဲတော်ဆိုတာကိုကျင်းပနေကြပါတယ်။အဲ့တဲ့တွေကိုကောက်ညင်းဆိုင်တို့နဲ့အဲ့ဝဲပြုသလိုပြန်ရင်လည်းကောက်ညင်းဆိုင်တို့လက်ဆောင်ထည့်ပေးလိုက်တာဖြစ်ပါတယ်။မြစ်မခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင
်။ပကိုးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကြေးရွာတချို့မှာစပားရိတ်သိမ်းပြီးချိန်တိုင်းနှစ်စဉ်ကျင်းပပြုလုပ်နေကြဖြစ်တဲ့ကောက်ညင်းဆိုင်ပွဲတော်ကိုတစောင်းမုံလာတွေမှာကျင်းပလေ့ရှိကြပါတယ်။အဲ့ဒီဒေသဘက်ကကြေးရွာတွေမှာဖျားပွဲတော်တွေကိုယာတိလိုက်သတ်မှတ်ကျင်းပလေ့ရှိကြပြီးဗုဒ္ဓဘာသာဝင်တွေကိုဝယ်တဲ့ဖျားရှင်ကိုတတ်တော်ထင်ရှားရှိနေတဲ့ကဲဆိုရည်မှန်ပြီးဆွန့်လွန်ကြီးကက်လူပူဇော်ကြတဲ့ပွဲတော်တွေဖြစ်ပါတယ်။ဒီလိုဖျားပွဲတော်တွေကိုလာရောက်လည်ပတ်တဲ့အပေါင်းအသင်းမိတ်ဆွေတွေကိုကောင်းကျင်းတုပ်တွေစုပေါင်းချင်အောင်ထားတဲ့ကောင်းကျင်းဆိုင်တွေနဲ့အခမ်းအကျွေးမိတာကောင်းကျင်းဆိုင်တွေလက်ဆောင်ပေးကြတာကိုဆွဲပြုပြီးကောင်းကျင်းဆိုင်ပွဲတော်လို့ဖော်ဆိုကြတာလည်းဖြစ်ပါတယ်။စပားရိတ်သိမ်းချိန်မှာအစောဆုံးပေါ်ဦးပေါ်ပြားကောင်းကျင်းဆိုင်နဲ့လှုပ်ထားတဲ့ကောင်းကျင်းဆိုင်တွေကိုဖျားရှင်တံမှာဆွန့်တော်ကြီးကက်လူပူဇော်တာသွေးမွေးဧကန္တဟာဆံရီစပားပေါများစီဖို့ကောက်ပဲတိညာဖြစ်တွန်းစီဖို့ကြီးွယ်လူရန်းနာလို့လည်းဒေသခံတွေကပြောကြပါဗျ။အဲ့ဒီကြောင့်လည်းပတ်သက်လို့ကြောက်မြင့်ကျွေးရွာမှာရွှေလာရောင်ဖျားခေါ်ဖကအဖွဲ့ဝင်ဦးမောင်မောင်ခူးကအခုလိုပြောပါဗျ။ကိုယ့
်ရဲ့လောအားပင်လွှမ်းလောက်တာတဲ့တောင်တူလယ်သမားတွေကဒီစပားတွေလိုက်ကြတယ်ပေါ်လာတဲ့ကောက်ပွဲလူလူအတန်းလုပ်တယ်ဗုဒ္ဓဘာသာရဆိုရင်ဘယ်ကောင်းလဲကုသိုလ်ကြီးတစ်ခုပေါ့ဗျာ။ရှင်းလူကြီးတွေတုန်းကတော့ဒီမှာ6ရက်8ရက်နေ့10ရက်နေ့ပေါ့အဲအမောင်ဇက်တွေပါတယ်အဲ့ဒါကိုရုပ်ရှင်တွေဖြစ်တယ်ပေါ့ဘူးတော့ဒါတွေကနည်းနည်းနည်းနည်းရဲမှလည်းပဲအရင်ဟောဖြစ်နေတော့ဘူပိုင်းကြတော့ဒီရုပ်ရှင်တွေဇက်တွေကိုမထက်တော့ဘူးပေါ့ကျွန်တော်ဒီကနေပြီးတော့ပဲဒီဧည့်သည်တွေကိုပြုမှုအခမ်းအနားရဲ့အဲ့ဒါကိုဖျားသွားပြီးတော့ရှင်လာရောင်ဖျားသွားပြီးတော့ဟိုစွန့်တော်ကြီးတင်တယ်ပေါ့အဲအလူတွေလုံးတယ်ဘူ9ရက်နေ့ခုညနေကိုကျွန်တော်စွန့်တော်ကြီးတင်သွားကြမယ်လေဘယ်လိုနေသွားလဲဟိုရှိရနေမယ်လဲကြတော့ဆွမ်းတော်ကြီးကတ်နေဆန္ဒနာကြီးလဲကြတော့ကျွန်တော်တို့ကဆန္ဒနာကြီးကြိုလဲကြိုဆန္ဒနာကြီးဆွမ်းပြီးတော့အာမရေသက်ချတရားဝဲဆွမ်းခဲ့ပြီးတော့ကျွန်တော်တို့ဒီဟိုကဘုန်းတော်ကြီးဒီနေ့တရားခံတယ်
ကောင်းရင်းဆိုင်ပွဲတော်ကိုကြောင်းမြင့်ကျွေးရွာပြင်ရွှေတောင်မြို့နယ်တွေကရွာတစ်ကုန်းကျွေးရွာရွာဟောင်းကုန်းကျွေးရွာရွာလေးကုန်းကျွေးရွာထန်းကုန်းကျွေးရွာမြင်းနီဝကျွေးရွာရွာတကြီးကျွေးရွာရွာသားရကျွေးရွာရှင်ကုန်းကျွေးရွာတွေကအိမ်တိုင်းလိုလိုမှကျင်းပပြုလုပ်ကြတာဖြစ်တယ်လို့သိရပါတယ်။တနေ့မှတစ်ခါပြုလုပ်တဲ့ဒီပွဲတော်ကိုအကြောင်းပြုပြီးဆွေမျိုးတွေမိတ်ဆွေပေါင်းသွင်းတွေပြန်လည်ဆုံစည်းကြတယ်လို့လည်းကျောင်းဆရာမတူဦးဖြစ်တဲ့ဒေါက်ထက်ဝေဝေငင်းကခုလိုပြောပါတယ်။
ကောင်းမြန်းဆိုင်ပွဲတော်ဖြစ်လာပုံပါပေါ့နော်အပဒီရာဒီပေါ့နော်လဲဆိုင်တဲ့ချိန်မှာပေါ်ဦးပေါ်ပြားဖြစ်တဲ့ကောင်းမြန်းပေါ့နော်အဲကောင်းမြန်းကတို့ရတဲ့အနေနဲ့ဟိုးဘိုးဝါပြီးတယ်လိုက်ခတ်ပြန်ရပေါ့နော်အဲတော့ပေါ်ဦးပေါ်သားကောင်းမြန်းကိုစိုက်ပြီးတော့မြားကိုအဲ့လိုတရားကိုပူဇော်တယ်ဆိုတဲ့အတိတ်တိုင်းနဲ့ပြုလုပ်ကြတဲ့ပွဲဖြစ်ပါရဲ့ပေါ့နော်ပြုလို့ရှိရင်ဒီလိုကောင်းမြန်းဆိုင်ပွဲတော်ပြုလုပ်ရတဲ့အတွက်ကြောင့်ပေါ့နော်ဟိုယနေ့ရဝေးရအမေဆွေမျိုးအကောင်လုံးလည်းလာပြီးတော့ကျွန်တော်မသားစားတာစောက်ကြတယ်ပြီးလို့ရှိရင်ဝိပါနေတဲ့သမင်းချင်းတွေအကောင်လုံးလည်းဒီမျိုးဒီကောင်းမြင်တိုင်းကတော့ရုပ်ကိုရောက်ပြီးဆုံးလို့ရှိရင်တော့အပြန်လာကြပြီးတော့ဆွေမျိုးပြင်တယ်အဲ့လိုမျိုးတို့ရေးဆုံးတဲ့ပွဲလေးဖြစ်ကုန်လို့ကျင်းပတာဖြစ်ပါ
ပွဲတော်ကျင်းပခြင်းဆိုဒီနေမီတွေကကြေးရွာသူကြေးရွာသားတွေဟာဟိုဘက်ရွာဒီဘက်ရွာပျော်ပျော်ပပကူးကူးသွားလာကြပြီးဒါနပြုအခမ်းအနားနဲ့စားတောက်ဖွဲ့ရာတွေကိုစားတောက်ကြရင်ကောင်းချင်းဆိုင်ပွဲတော်ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။က
ဒီပွဲတော်ဟာလုံခဲ့တဲ့နှစ်နှစ်လောက်ကလေးကဘိုးဘွားပြည်ပင်အစဉ်ဆက်ကျင်းပလာခဲ့တဲ့ရိုးရာပွဲတော်တစ်ခုဖြစ်တာကြောင့်ခုမျိုးဆက်တွေလက်ထက်မှာလည်းဆက်လက်ထိန်းသိမ်းတော့ရမှာဖြစ်တယ်လို့ဒေတာကံလူငယ်တွေကပြောကြပါတယ်။ကြောင်းမြင့်ကြီးရတာတူဖြစ်တဲ့ကိုလိုင်ဦးကတော့ကောင်းကျင်းဆိုင်ပွဲတော်နဲ့ပတ်သက်လို့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်။ကောင်းကျင်းဆိုင်ပွ အဲ့လေပြတ်သွားပြောင်းဆုတ်ကတ်တယ်ကောင်းကြီးတိုင်းဆိုင်ပြီးတော့ပြုတ်လို့ပြီးတော့လက်ဆွဲတော့ဆုတ်ကတ်တယ်တွေ့ပေါ့လူတော်တရတော့ဘုရားကောင်းကြီးတိုင်းဆိုင်ပြီးတော့ကတ်တယ်ဘုံပဲတည်းဆိုတတိမျိုးဆိုအဲ့ဒီတွေကြတော့အဟင်းမျိုးတော့ချက်ကြည့်ရအဲ့လိုဆုံးသမင်းကြည့်ရပေါ့ဒါလူငယ်တွေကြလူငယ်တွေကဏ္ဍဘာဘာညာကြီးလည်းပါတော့ဘူးကွာ။ကျန်ကြတော့လည်းလက်ဆောင်ကောင်းချင်တိုင်းပေးလိုက်ရတယ်။သူတို့ကလည်းကောင်းချင်တိုင်းပေးလိုက်လို့သူတို့ကလည်းပီတိဖြစ်တယ်လို့ကျွန်တော်တို့ကပေးလိုက်ရတဲ့လူကလည်းကျွန်တော်တို့ကပီတိဖြစ်သွားတယ
်။ပွဲတော်မှာစွန့်တော်ကြီးကတ်လူတာအပြင်ကာလာသားတွေကြိုက်တေးကီတာနဲ့ဖျော်ပြတာတွေအိုးစီတိုးဘော်ဝိုင်းနေတဲ့ကြေးရွာတွေကိုလှည့်လေတာတွေပိုက်ကြော်ချင်းပြိုင်ပွဲတွေကိုလည်းထည့်သွင်းခြင်းပါလိရှိတယ်လို့သိရပါတယ်ကျွန်တော်မှွေးကြည့်ပါမြန်မာဟာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာဟာသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ခုစီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြမခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြမပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေနိုင်ပါသလားအမေရိကန်လုပ်ငန်းတွေအတွက်မြမနိုင်ငံမှာဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လုပ်ကိုင်ခဲ့ပူးသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျွန်းလျံနဲ့ဆွေးနွေးမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေစွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတွေရဲ့အဓိကယဉ်နီးမြုပ်နှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်မှာလဲရှင
်ဒီလိုအခုရင်ဆိုင်အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်1ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယဆရာမမေးတဲ့စီးပွားရေးဆိုင်ရာယဉ်ကျေးမြုပ်နှံမှုဆိုင်ရာအကျိုးသက်ရောက်မှုတတိယဟိုလူမှုရေးဆိုင်ရာပေါ့ social impact ပေါ့စတုတ္ထကတော့အဲ့ဒီ impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲဟို ICC ဖြစ်ဖြစ် ICC ဖြစ်ဖြစ်ဒီ Argentina မှာဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူးသူကလည်းသူပတ်စံချမ်းသာပြီးတော့ငွေချပြီးတော့အကျိုးအမြတ်အတွက်လူချင်တဲ့လူလူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာကိုသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုသုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲ့တော့ဒီလိုနီးစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာပဲ။ဒါပေမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိဘဲနဲ့ကျွန်တော်အမြင်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့ကလည်းငယ်လို့ဖြစ်တယ်။ဘာလို့လဲဆိုတော့ဟိုတောမီလောင်တောကြောင်လက်မောင်းခတ်ပေါ့ကွာ။အဲဒီအမျက်အစွမ်းကိုချိန်ပြီးတော့လုပ်ခဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ဖြစ်ပါတယ်။
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလားဆိုတာရင်းနှီးမြှုပ်နှံဖို့လုပ်မဲ့ပတ်စံရှိတဲ့လူတယောက်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကလည်းအမျက်ရမယ်ဆိုတော့ဖြော်လင့်ချက်နဲ့သူကရင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူရင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထွက်လာတဲ့ရလတ်ကမြန်မာပြည်မှာမဟုတ်ဘူးနိုင်ငံခြားကိုပြန်ပို့ရမှာ EU ကိုပို့ရမှာ American ပို့ရမှာ Latin America ပို့ရမှာ Japan ကိုပို့ရမှာ Russia ကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စ genocide တွေ crime against humanity တွေ war crime တွေကျူးလွန်နေလို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာအဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှင်သူကဒီမှာရင်းနှီးပြုတ်လာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တတိယမှာအရှုံးခံပြီးတော့ရင်းနှီးပြုတ်လာဖို့လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဘက်မှာဒီ investment ကနေဟိုဘက်က supply နဲ့ benefit အကုန်လုံးကချိန်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီအကုန်လုံးချုပ်ပြီးတော့သုံးသပ်နိုင်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုဟိုပထမတစ်ခါတော့ငါထိုင်းမှာဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့တစ်ခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမိန့်ခွန်းပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လိုနေရာမျိုးမှာဒါရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှာကဒီ investor တွေကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ခြင်းရှိတယ်အကျိုးအမြတ်ရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ထင်တယ်ပထမအချက်ကဘာလို့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အာရှက investor တွေဆိုတာဆိုဒီ regulation တော်တော်နည်းတယ်သူကငွေချွငွေမဲကစားပါအော်ဟာဘောတရားဝင်ရောတရားမဝင်ရောဒီကိစ္စတွေ regulation အားနဲ့တော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာထွက်ပေါက်ရေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်လို့မယ်ဆိုလို့ချက်သူ့ရဲ့ regulation ကခိုင်မာတော့ဒီထွက်ပေါက်လေးတွေကရှာဖို့အရခက်တယ
်။အော်ဒီအစိုးရနဲ့လောကကန်ရတဲ့အနေအထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပေးတာတွေတိတိတတ်တတ်တွေ့လာရပါသလားဘလောက်ဒီလုတ်တာကိန်းကအဝင်အဝိုင်းမျိုးဖြစ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ9-10 နှစ်လောက်ရှိပါပြီဒီမှာနေနေတာတခုကတိုးတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တခုတည်းမလုပ်ဘဲနဲ့အကုန်လုံးကသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတလူဖြစ်နေတယ်။အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်တင်တာ regulation ကောင်းကောင်းချပေး။ပြီးရင်ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်နာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်နာဖို့လိုတယ်လို့ကျွန်တော်ကတော့ယူဆတယ်။ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘဟုချုပ်ကင်မှုကလည်းကြီးပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကသူတို့ပြောက်နေတယ်
မတင်ကြီးတိုင်းစီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှပြန်ပြီးနှာစင်နိုင်ပါတယ်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နှာစင်ရပါမယ်။မိသားစုဖျော်ဖြေရေးရုပ်ရှင်တွေရုပ်သံ series တွေကိုထုတ်နေတဲ့ Disney Company ဒီက Disney Plus ဆိုပြီးတော့ရုပ်ရှင်ဂါတွေကို online ပေါ်မှာ streaming လုပ်တိုက်ရိုက်ကြည့်နိုင်မဲ့ဝန်ဆောင်မှုတစ်ကိုစတင်လိုက်ပါတယ်။ online streaming ဝန်ဆောင်မှုတွေမှာတခြားအောင်မြင်နေပြီးသားလုပ်ငန်းတွေထက် Disney Plus ကဘလောက်ပိုပြီးတော့ထူကြသလဲ။ဘလို့ရုပ်ရှင်ဂါတွေကြည့်နိုင်မလဲဆိုတာကိုမတ်စုမြတ်မောင်က blogger တွေပြောသမျှအစီအစဉ်ကနေတင်ပြပေးထားပါတယ်ရှင်။
ပြောများနေတဲ့ Disney Plus Streaming ကတော့အမေရိကန်မှာ November 12ရက်နေ့ကစနေပြီးကိုသားညုံရေပထမဆုံးနေ့မှာပဲဝန်ဆောင်မှုယူတဲ့လူတွေကထင်ထားတာထက်အများကြီးများတယ်လို့ Disney ကုမ္ပဏီကပြောတယ်ရှင်
။ဟုတ်တယ်မဆမမောက Disney ရုပ်ရှင်ကားတွေအပြင် Iron Man လို့ Thor တို့လိုမျိုး Marvel က Super Hero ရုပ်ရှင်ကားတွေနောက် Star Wars Jedi ရာစစ်ပွဲကားတွေပါကြည့်နိုင်မဲ့ Disney Plus ကို American, Canada နဲ့ Netherlands နိုင်ငံတွေမှာ November 12ရက်မှာစပြီးတော့ဝန်ဆောင်မှုပေးနေတာမဟုတ်လားဗျ။
online ကနေပြီးတော့ရုပ်ရှင်တွေရုပ်သံ series တွေမှတ်တမ်းရုပ်ရှင်ကားတွေကိုဓာတ်ရိုက်ငှားကြည့်လို့ရတဲ့ streaming ဝင်ဆောင်မှုတွေကအခုနောက်ပိုင်းလူကြည့်ပိုများလာနေချိန်မှာ Disney Company ကလည်း Disney Plus ကိုမိတ်ဆက်တာရှင် Disney ဆိုတာကဒီ Mickey Mouse တို့ Minnie Mouse တို့ကိုဖန်တီးထားတဲ့ company လေ Mary Poppins တို့ Sleeping Beauty တို့ Frozen တို့ Lion King တို့လိုကလေးရောလူကြီးတွေပါနှစ်သက်ကြတဲ့ cartoon ကားပေါင်းများစွာကိုဖန်တီးထုတ်လုပ်ပြခဲ့တဲ့ company ကြီးဆိုတော့အဲ့ဒီ company ကလုပ်တဲ့ live streaming ဝင်ဆောင်မှုအသစ်ကိုစိတ်ဝင်တစားစောင့်နေကြတာကြားပြီး
Disney Plus ဝင်ဆောင်မှုပေးမယ်ဆိုတဲ့ကဘယ်တော့လဲလစဉ်ကြီးနှစ်စဉ်ကြီးဘယ်လောက်ပေးရမလဲဆိုပြီးတော့မင်းနေကြတဲ့သူတွေကလည်းမနည်းပါဘူး။နောက် online streaming ဈေးကွက်ထဲမှာ12နှစ်လောက်ကြိုရောက်နေတဲ့ Netflix မှာပြနေတာတွေတက်ဘာတွေပိုထူးလာမလဲဘယ်လောက်ပိုကောင်းလဲလို့သိကျင်နေကြတာလေ
။တခြား online streaming လုပ်ငန်းတွေထက်ကိုဘာထူးမလဲဆိုတာကို Walt Disney Animation Studio ကြီးရဲ့ဥက္ကဋ္ဌ Clark Spencer ကိုယ်တိုင်ပြောပြတာပဲနားထောင်ကြည့်ရအောင်ပါ။
When you look at Disney Plus and you see the breadth of that library, when you see that there's Disney animation and Pixar animation, there's Lucasfilm, there's Marvel, there's National Geographic, and you think about the library...
Disney Plus ကိုကြည့်မယ်ဆိုရင် Disney animation ပါတယ်, Pixar animation ပါတယ် Lucasfilm ထုတ်လုပ်ရေးပါတယ် Marvel ပါတယ် National Geographic ပါတယ်အဲ့ဒီရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေကနေထုတ်လုပ်ပြသခဲ့တဲ့ရုပ်ရှင်ကားမှတ်တမ်းရုပ်ရှင်ကားတွေကအများကြီးမှအများကြီးကိုကြည့်နိုင်ပါပါ
သူပြောသွားတဲ့အတိုင်းပဲရှင် Disney Plus က Disney Company ကထုတ်လုပ်ပြသတဲ့ရုပ်ရှင်ကားတွေရုပ်သံ series တွေပဲမဟုတ်ဘူး Pixar Studio ကဖန်တီးထားတဲ့ animation cartoon ကားတွေဥပမာလူကြီးလူငယ်ကြိုက်တဲ့ Toy Story တို့ Monsters Inc. တို့လိုမျိုး animation cartoon ကားတွေအများကြီးပါမယ် Avengers တို့ Iron Man တို့ Thor တို့ Captain America တို့လိုမျိုး Marvel Superhero ဇာတ်ကောင်တွေကိုရုပ်ရှင်ရိုက်ထားတဲ့ကားတွေပါမယ်နောက်1989ခုနှစ်ထဲကစပြီးတော့ထုတ်လုပ်ပြသခဲ့တဲ့မူလ classic Star Wars ရုပ်ရှင်ကားတွေအပါအဝင် Star Wars ဇာတ်ရဇာတ်ကားတွေအားလုံးကိုကြည့်နိုင်မယ်။နောက် National Geographic Company ကရိုက်ကူးထားတဲ့ရုပ်ရှင်မှတ်တမ်းရုပ်ရှင်တွေကိုကြည့်နိုင်မယ်ဆိုတော့မနှဲလှဘူးရှင်။နောက် Disney ဆိုတာကဒီမိသားစုဖျော်ဖြေရေးဖြစ်တာကြောင့်မလို့ညဉ့်ဉန်းရိုင်းပြတဲ့ပြကွက်တွေပါတဲ့ R-rated ကားတွေ Disney မှာကြည့်နိုင်မှာမဟုတ်ဘူးတဲ့
။1990နှစ်ပိုင်းတွေကအမဂန်ပရိသတ်တွေရှိနေတဲ့ Star Wars ကို Disney Plus မှာပထမဆုံးရုပ်သံ series အနေနဲ့လည်းပြနေတယ်ဗျ The Mandalorian ဆိုတဲ့ Star Wars series episode တစ်ခုကိုဒေါ်လာသန်း100လောက်တော့မှအကုန်ခံပြီးတော့ရိုက်ထားတာတဲ့ Galactic Empire ကြီးပြိုကွဲသွားပြီးတဲ့နောက် First Order အာဏာရှင်တွေပေါ်လာခင်စက်ကြားကာလကိုအခြေခံပြီးတော့ The Mandalorian ကိုဇာတ်အိမ်တည်ထားတာဗ
ျ Lucasfilm ကဖန်တီးတဲ့ Mandalorian ကိုရုပ်ရှင်ကားအနေနဲ့မဟုတ်ဘဲ online ပေါ်မှာပဲ streaming လုပ်ချိနိုင်မဲ့ပထမဆုံး Star Wars ရုပ်သံ series မျိုးတကဘာလုံးက Star Wars ပရိသတ်တွေကတိတ်ကိုစိတ်ဝင်စားကြတာအဲဒါကြောင့် Disney Plus ကို American, Canada နဲ့ Netherlands သုံးနိုင်ငံမှာပဲဝင်ဆောင်မှုစပြီးတော့ကျန်တဲ့နိုင်ငံတွေကပရိသတ်တွေကတိတ်မချေနှက်ကြဘူးလေ
အခုလိုမျိုးလူကြိုက်များကြော်ကြတဲ့ရုပ်ရှင်တွေရုပ်သံဇာတ်လမ်းတွေမှတ်တမ်းရုပ်ရှင်တွေကို Disney Plus ဝင်ဆောင်မှုယူထားတဲ့သူတိုင်းကြိုက်တဲ့အချိန်မှာအချိန်မရွေးကြည့်နိုင်မဲ့အပြင်Disney Company ကဖန်တီးတဲ့ရုပ်ရှင်တွေကိုလည်းအကန့်အသတ်မရှိကြည့်နိုင်ကြမှာမဟုတ်လို့တခြားဝန်ဆောင်မှုတွေထက်သူတို့ Disney ကထူးတယ်လို့ Clark Spencer ကအခုလိုပြောပါတယ
် Obviously there'll be a lot of players out there but I think for us having that depth of that library and the storytelling talent
တခြား online streaming လုပ်ငန်းတွေအများကြီးရှိမှသိကြပါတယ်ဒါပေမဲ့ Disney Plus မှာကအမျိုးအစားမျိုးစုံရုပ်ရှင်ကားတွေကိုကြည့်နိုင်ကြမယ့်အပြင်ဇာတ်လမ်းတွေကိုတူမတူအောင်တရုပ်ဖော်ပြနိုင်တဲ့ Disney Studio ရဲ့ထူးခြားမှုကတခြားဝင်ဆောင်မှုတွေနဲ့ကွဲပြားထူးခြားနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ online ပေါ်မှာဓာတ်ရိုက် streaming ဝင်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမှာလက်ရှိလူကြီးအများဆုံးက Netflix ဝင်ဆောင်မှုပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာ Netflix ဝင်ဆောင်မှုယူထားသူကအခု2019ခုနှစ်အတွင်းမှာတန်း160လောက်ရှိတယ်လို့ New York Times သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြပါတယ်။ Amazon ရဲ့ဒီ Amazon Prime ဝင်ဆောင်မှုယူထားသူကလည်းတန်း100လောက်ရှိတယ်။နောက် Hulu streaming ဝင်ဆောင်မှုယူပြီးရုပ်ရှင်ကြည့်သူကလည်းတန်း30လောက်ရှိတယ်တဲ့။ဝင်ဆောင်မှုတိုင်းမှာဒီထူးထူးခြားခြား content တွေရှိနေတော့သူပြိတ္တနဲ့သူပဲ Apple company ကလည်း Apple TV Plus ဆိုပြီးတော့မှ Disney Plus ချက်ကိုရပ်ပိုင်းမဲ့ service streaming ဝင်ဆောင်မှုအသစ်ကိုစခဲ့သေးတယ်
။အဲ့ဒါကြောင့်မလို့အခုလဲ Disney Plus ဝင်ဆောင်မှုကိုစိတ်ဝင်စားလို့အရင်ယူထားပြီးသားဝင်ဆောင်မှုတွေဖြတ်မလားဆိုတော့လည်းမဖြတ်ဘူးလို့ Disney ပြိတ္တ Kathleen Casino ကပြောတာဗျ။
I don't think I'm going to quit it. I think I'm just going to add on cuz I watch like from Hulu I watch some shows.
Tomorrow Netflix ဝင်ဆောင်မှုကိုဖြတ်ဖြစ်မယ်မထင်ပါဘူး။Disney Plus ကိုပဲဝင်ဆောင်မှုထပ်ယူဖြစ်မယ်လို့ထင်ပါတယ်။ Hulu ကိုလည်းကျွန်မကြည့်ပြတယ်။ Netflix ကတချို့အစီအစဉ်တွေကိုလည်းကြည့်ပြပါတယ်။အခုဆိုရင် Disney ကနေလည်းကြည့်ပြအောင်ပါ
။ Disney ရုပ်ရှင် Frozen ပရိသတ်တယောက်ကလည်း Disney Plus မှာမှာကြည့်နိုင်မယ့်အစီအစဉ်တွေကြောင့်ဝင်ဆောင်မှုယူဖို့စိတ်ဝင်စားနေတယ်ဗျ။
I think so. It's like a Netflix but for Disney from what I understand. And I heard they're going to do a Frozen
Netflix making of. ဒါပေမဲ့ Disney ကလို့ကျွန်မနားလည်ထားပါတယ်။
frozen yoshin ka go belo yai ma le so re mat tan yoshin pya me lo cha ti tha ro a ra go ji ya bo jama sait lo sha ni ba de
Disney Plus ဝင်ဆောင်မှုကိုလဆင်ကြီးပေးယူမယ်ဆိုရင်တစ်လောက် American Dollar 9 Dollar ပေးရမယ်။တစ်နှစ်ဝင်ဆောင်မှုယူမယ်ဆိုရင်တော့တစ်နှစ်ကို Dollar 90ပေးရပါမယ်။အခုလိုမျိုး Online Streaming ဝင်ဆောင်မှုတစ်ခုပြီးတစ်ခုပေါ်လာတော့ပုံမှန်ရုပ်သံအစီအစဉ်တွေဂျိုရုကတဆင့်ပြတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်တဲ့သူပို့ပို့ပြီးတော့နှဲသွားမယ်လို့လေးလာသူတွေကခံမှန်းကြပါတယ်။2020ခုနှစ်လောက်ကြာလို့ရှိရင် American 9ယောက်မှတယောက်က TV ကလာတဲ့အစီအစဉ်တွေကိုကြည့်ကြတော့မှမဟုတ်ဘူးလို့ကြိုတွက်ထားတဲ့ကိုသားညိုဦးရ
Cable TV အခပြီးရုပ်သံလိုင်းတွေမှာတော့ပရိသတ်ကခံနေတော့မှပြ Game of Thrones လို့ဒီ HBO ကရိုက်တဲ့ရုပ်သံ series မျိုးတွေကြောင့်မလို့အခပြီးရုပ်သံလိုင်းတွေရဲ့ပရိသတ်တွေကလည်းခိုင်မာအားပေးနေကြတော့မယ်အဲဒါကြောင့်မလို့ Disney Plus အနေနဲ့ရည်ရှည်ပရိသတ်တွေရှိနေဖို့တော့လုပ်ဖို့လိုတယ်လို့အကြံပြုကြတယ်မဆွေမော
် Disney Company ကတော့9နှစ်တွင်းမှာဒီ Disney ပရိသတ်တန်း60ကနေပြီးတော့တန်း90ကြာရမယ်လို့တွက်ထားတာပဲရှင်။အခုလိုမျိုး streaming ဝင်ဆောင်မှုတွေကြောင့် internet ချိတ်ဆက်နိုင်တဲ့ 4K TV တွေလည်းသူ့ထက်ကအရေးသွေးကောင်းအောင်စမ်းသိအောင်ထွင်နေကြရတယ်လေ။ Apple TV လိုမျိုး streaming media player တွေကလည်းရှိလာပါတယ်။ Disney Plus ဝင်ဆောင်မှုကို TV ပေါ်မှာကြည့်နိုင်တယ်လို့ computer ပေါ်မှာလည်းကြည့်နိုင်မယ်။ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကလည်းကြည့်နိုင်ပါမယ်။ဒါရီမက PS4 တို့ Xbox One တို့လိုမျိုး game ကစားတဲ့ set တွေကနေလည်း streaming လုပ်ပြီးတော့ကြည့်နိုင်မှာဖြစ်ပါရဲ့ရှင
်။မဆွမြတ်မွန် season တင်ဆက်ပေးနေတဲ့ blogger တွေပြောသမျှ season နားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးမအေးတန်တာကျော် season တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပွားပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်ဒီတစ်မှာတော့ K-pop နာမည်ကျော်အစိုးရကောင်မလေးတယောက်ဖြစ်တဲ့ CA ဘာလို့များသူ့ရဲ့ကိုစားပြုကုမ္ပဏီအဖွဲ့နဲ့စာချုပ်ရက်လိုက်တာပါလေ။ပြီးတော့နာမည်ကျော်အစိုးရ James Blunt သူနေတဲ့ Chelsea ရက်ကွက်မှာ Pop Sign Design ACC လေးဖွင့်လိုက်ပါရင်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတို့ထွားတွေကိုပြောပြပေးသွားပါမယ်။K-pop နာမည်ကျော်ဆိုရမလေးတရားကိုသူ့ကိုစားပြုတဲ့အဖွဲ့နဲ့လမ်းခွဲလိုက်ပါရင်နာမည်ရင်းကဤချဲရင်သူ့ရဲ့ K-pop အမှုပညာနာမည်ကတော့ CL ဖြစ်ပါရင်သူ့ကိုတည်တဲ့မူပိုင်권အစာချုပ်ချုပ်ထားတာကိုရက်စဲဖို့ဆုံးဖြတ်ချက်သဘောတူညီမှုရသွားပြီလို့သူ့ကိုကိုစားပြုတဲ့သူ့ရဲ့ manager company YG Entertainment ကပြီးခဲ့တဲ့တောက်ကြကလည်းကြေညာသွားတာပါCL ရှေ့ရှောက်အမှုပညာလုပ်ငန်းတွေကိုလည်းဆက်ပြီးတော့အားပေးသွားကြပါဆိုပြီးတော့သူ့ရဲ့ K-pop ပြည်သက်ကို YG Entertainment ကတိုက်တွန်းပြီးတော့သူ့ကိုလည်းအကောင်းဆုံးစုမွန်တောင်းပေးထားပါတယ်။ CL က2009ခုနှစ်မှာ K-pop blogger ရဲ့စာရောက်လာတာဖြစ်ပြီးတော့ Park Bon Central Park နဲ့ Common Zero ပါဝင်တဲ့ 2NE1 အဖွဲ့ရဲ့ခေါင်းဆောင် Rap တချင်းတွေကိုအဓိကတည်ဆူသူဖြစ်ပါတယ်။သူတို့ 2NE1 အဖွဲ့က2016ခုနှစ်မှာဖြစ်လိုက်တာပါ။သူကတော့2016ခုနှစ်မှာအင်္ဂလိပ်လိုဆိုတဲ့ Lift ဆိုတဲ့တေးတပြားထွက်ခဲ့ပြီးတော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတေးနံပါတ်100အဆင့်မှာဝင်ခဲ့လို့ဒီ Billboard သချင်းဝင်တဲ့ပထမဦးဆုံးအမျိုးသမီးကိုရီးယားဆိုတော့ဖြစ်ပါတယ်။ဒါကြောင့်2016ခုနှစ်မှာပဲ Times Magazine ကသူ့ကို The Future of K-pop in America American ပြည်အောင်စုရောက် K-pop ရဲ့အနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့ပြီးတော့သူကတမျိုးကြ K-pop တို့ရဲ့ CEO ဘောင်ကိုလည်းချက်ပေးခဲ့သူဖြစ်တဲ့နာမည်ကျော်ပါတယ်။အခုလက်တလောမှာပဲသူကအမေရိကန်ပြည်သူကနာမည်ကျော် Black Eyed Peas အဖွဲ့နဲ့ပေါင်းပြီးတော့တချင်းတစ်ပုတ်လှုပ်ထားပါတယ်ရှင်။နာမည်ကျော် British ဆိုတော့ James Blunt ဟာ You Are The Beautiful ဆိုတဲ့တချင်းနဲ့နိုင်ငံတော်မှာအောင်မြင်မှုရခဲ့ပြီးတော့အခုတော့သူက AACC Public တခုဖွင့်ဖို့အစီအစဉ်နေတာပါ။
Spanish. That's for you.
သူနေတဲ့ရက်ွက်ထဲက Pop အရက်ဆိုင်လေးပိတ်ပြီးတော့အိမ်နေနဲ့ပဲထားရမယ်ဆိုတာကြတော့အိမ်ဆိုင်လေးကိုဝယ်ပြီးတော့ဆက်ပြီးတော့လဲပတ်နေအောင်လုပ်ဖို့အတွက်သူဆုံးဖြတ်ခဲ့တာပါ။လန်ဒန်မြို့တော်ရဲ့အနောက်တောင်ဘက်ကလူချမ်းသာတွေနေတဲ့ Chelsea ရပ်ကွက်မှာရှိတဲ့ The Fox and Pheasants ဆိုတဲ့ဆိုင်လေးကသူ့အိမ်နဲ့ language ကျိုးလေးမှာရှိတာဖြစ်ပါတယ်
။ Run down and very sad and I've always said you know if it came up for sale I know what I would do
ဆိုင်ကရဲစုံနေပြီးကြည့်ရတာလဲလုံးဝကိုစိတ်ချမ်းသာကြမရှိပါဘူး။ဒီဆိုင်လေးရောက်ရင်တော့ငါဝယ်မယ်ဆိုတော့ရင်းနေကသူစဉ်းစားနေတာပါတဲ့။ဒါပေမဲ့တကယ်တမ်းအဲ့ဆိုင်လေးကိုပိုင်ဆိုင်နိုင်လိမ့်မယ်လို့ထင်မထားခဲ့မိဘူးလို့ James Blunt ကပြောပါတယ်။ဒီနေ့မှာသူနဲ့တငယ်ချင်းတစ်ယောက်တွေ့တော့အဲ့တငယ်ချင်းကအိမ်ချမ်းကြီးအလုပ်လုပ်တယ်လို့ပြောတယ်ပြီးတော့အဲ့ public ကိုရောင်းတော့မယ်ဆိုတာလဲသူက James Blunt ကိုပြောပြတာပါအဲ့ဒါနဲ့ကျွန်တော်လဲဒီ public ကိုဝယ်မယ်ဆိုပြီးတော့ပြောလိုက်တယ်တဲ့အဲ့မှာသူနဲ့အပြိုင်အဲ့ pub ကိုလိုက်ဝယ်တဲ့သူတွေလည်းရှိပါတယ်သူတို့ကအဲ့နေရာကိုလူနေအိမ်ဖြစ်နေပြောင်းလိုက်မှာပါဒါမဲ့လဲ James Blunt ကတော့အဲ့ pub ကို pub အတိုင်းပဲဆက်ပြီးတော့ထားပြီးတော့ဒီ ရက်ွက်ချေရလူတွေလာပြီးတွေ့ဆုံနိုင်တဲ့အများပြည်သူစုဝေးတဲ့ဘားဆိုင်လေးဖြစ်နေထားမယ်လို့အမခံပြောဝယ်ယူခဲ့ပါတယ်ဒီတက်ကြောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
်မရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုတော့မနေ့ဖန်အင်္ကာညတိုက်ရိုက်လေးလိုက်ဆွေးနွေးခံကိုဖိတ်ခေါ်ပါရစေရှင်
ရရှိမှာပြန်ဒီမနက်ကလူခွေမှတ်တမ်းတွေနဲ့ပတ်သက်လို့ငငေတကာ PR တွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်ဒီပေါ်မြမအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရီဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာတော့ငငေတကာ PR နဲ့မြမတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့သွားရှင်နေနေနဲ့ VOA မြမပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်စနေမိမန်ကြမယ်တော်ရရှိတွေကိုဖိတ်ခေါ်ပါရစေ
။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။မနက်ဖြန်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOE ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်။ဟောင်ကောင်မှာစနပ်ပြကျောင်းသားတွေရှိနေတဲ့ Polytechnic တက္ကသိုလ်ကျောင်းဝန်ပတ်လည်ကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေဆက်ပြီးဝိုင်းထားပါရယ်။တက္ကသိုလ်ဝင်ထဲမှာပိတ်မိနေတဲ့ယာနဲ့ချီတဲ့စနပ်ပြသူတွေနဲ့ပူးပေါင်းမှုအတွက်စနပ်ပြလူအုပ်ကြီးကလုံခြုံရေးအတားအဆီးတွေကိုညပိုင်းလုံးကကြော်ဖြတ်ဖို့ကြိုးစားခဲ့ကြပါရယ်။ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေနဲ့လူစုခွဲခဲ့ပါတယ်ဒီကနေ့အစောပိုင်းတော့အထီးကရုံးနှိမ့်နေရဲ့ရဲတွေဝိုင်းထားတဲ့ကြားကပဲဆန္ဒပြចောင်းသားတချို့ចောင်းတွေကနေထွက်ပြေးဖို့ကြိုးစားခဲ့ပါတယ်ထွက်ပြေးကြတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေနဲ့ပြစ်ပောက်ခဲ့တယ်လို့နောက်ကလိုက်ပြီးဖမ်းဆီးခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲတဲ့မတင်ဆောင်စမ်းနေတဲ့အောက်လွှတ်တော်ကော်မတီတွေမှာအခုသတင်းပတ်ထဲမှာတက်တဲ့ရှေ့ရောက်ထက်မနည်းကိုစစ်ဆေးဖို့ရှိနေပါတယ်အဲ့ဒီထဲမှာဥရောပသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Gordon Sondland ကအဓိကပုဂ္ဂိုလ်ဖြစ်ပါတယ်သူကတော့လာမယ့်ပုတ်ထူးနေ့မှာကြားနာစစ်ဆေးဖို့အစီအစဉ်ထားပါတယ်။တိရီလင်ကသမရအဖြစ်ကျန်းသစ္စာချိန်ဆိုခဲ့တဲ့ Gotabaya Rajapaksa ကသူ့အဆိုရအနေနဲ့နိုင်ငံရဲ့လုံခြုံရေးကိုဦးစားပေးဆောင်ရွက်သွားမယ်လို့သမရအဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာကတိပြုသွားပါတယ်။ Anuradhapura မြို့ကရှေးဟောင်းဖျားပရဝန်ထဲမှာလုပ်တဲ့ကျန်းကျင်ပွဲအတွင်းမှာသမရ Rajapaksa ကလူနည်းစုတမျိုးနဲ့မွတ်စလင်လူမှုအသားဝိုင်းတွေကိုလည်းသူနဲ့အတူလက်တွဲကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အီရန်မှာလောင်စာဆီဈေးတွေတိုးမြင့်ခဲ့တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကြီးကထောက်ခံခဲ့ပါတယ်။လောင်စာဆီဈေးတွေမြင့်တက်ခဲ့တာကြောင့်စနေတနင်္ဂနွေရုံးပိတ်ရက်အတွင်းသိမ်းဆုပ်မှုရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။လောင်စာဆီဈေးတိုးမြင့်တဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲမှုတွေရှိနေပေမဲ့အုပ်ချုပ်ရေးဆရာအကြီးအကဲတွေလုပ်တဲ့ဆုံးဖြတ်ချက်ပေါ်သူထောက်ခံတယ်လို့ဩဇာညောင်းတဲ့ဘာသာရေးခေါင်းဆောင်ကြီးကပြောကြားခဲ့ပါတယ်။
တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစည်းအဝေးအစအဆုံးကိုအသံလှည့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိဘိုင်းလိုမီတာ20 25 32တို့ကနေနှာစင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.